အမေရိကန်အာဆီယံထိပ်သီးစည်းဝေးကိုမနေ့ခြားသောရင်းနှီးကစပြီးတော့ဝါရှင်တန်ဒီစီမှာနှစ်ရက်ကြာကျင်းပနေပါတယ်ဒီစည်းဝေးကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ကိုအမေရိကန်အစိုးရကဝါရှင်တန်ဒီစီမှာလက်ခံတွေ့ဆုံတာဟာအမေရိကန်အစိုးရရဲ့အကြမ်းဖက်အဖွဲ့အစည်းဆန့်ကျင်ရေးမှုကိုမေးခွန်းထုတ်လို့တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒီရည်တည်ချက်နဲ့ပတ်သက်လို့ပြည်တွင်းအမြင်တွေကိုရန်ကုန်ကစူစီးသတင်းပေးပို့ထားတာကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မေလ12ရက်နဲ့13ရက်မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းမှာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာအရေးကိစ္စဟာလည်းဆွေးနွေးစရာအကြောင်းတစ်ခုဖြစ်နေပါတယ်အဓိကကတော့မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေလက်တွေ့အကောင်အထည်ပေါ်လာနိုင်စေဖို့အမေရိကန်ဘက်ကတွန်းအားပေးနေတယ်လို့ဒီလိုအကောင်အထည်ပေါ်တဲ့နေရာမှာလည်းအရေးပါတဲ့အစုအဖွဲ့တွေအထူးသဖြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုပါဆက်ဆက်ဆောင်ရွက်ဖို့ပြောဆိုနေကြတာဖြစ်ပါတယ်ထိပ်သီးအစည်းအဝေးအတွင်းမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့နှစ်ဖက်သဘောတူခဲ့ကြပါတယ်။တစ်ချိန်တည်းမှာတော့ NUG နိုင်ငံခြားရေးဝန်ကြီးကိုအမေရိကန်အစိုးရကဝါရှင်တန်ကိုဖိတ်ခေါ်ပြီးအစိုးရအရာရှိတွေကလက်ခံတွေ့ဆုံဆွေးနွေးပါတယ်။ဒီလိုလှုပ်ဆောင်တာတွေအတွက်စစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးအမေရိကန်ရဲ့ရည်တည်ချက်အပေါ်အခုလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမေးခွန်းထုတ်လိုက်ပါတယ်
။အဲဒီလိုအကြမ်းဖက်အဖွဲ့အစည်းကိုအော်နော်ကဘာမှာအကြမ်းဖက်လုပ်ရတီကိုစန့်ကျင်ပါတယ်ဆိုတော့ဒါနိုင်ငံကြီးကခေါ်ပြီးတော့တရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်တော့ဒါဒီအကြမ်းဖက်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဒီအကြမ်းဖက်ဆိုတဲ့အတိတ်ရဲ့ဖွင့်ဆိုမှုအကြမ်းဖက်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အတိတ်ရဲ့ဖွင့်ဆိုမှုတွေဒီဒါစန့်ကျင်မျိုးနဲ့ travel standard နဲ့အတိတ်ရဲ့ဖွင့်နေရင်ပြင်သုံးနေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်
အာဆီယံအနေနဲ့မနစ်တုန်းကအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွေဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိတဲ့သူတွေကစိတ်ပြက်လာကြပြီးတော့အခုလိုမျိုးဆက်လက်ဖိအားပေးတဲ့ပုံစံနဲ့လှုပ်ဆောင်လာတာဖြစ်တယ်လို့ပြည်တွင်းသုံးသပ်သူတချို့ကရှုမြင်ပါတယ်ကမ္ဘာနဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်ဇော်ဝင်းကတော့ဒီဆွေးနွေးပွဲကနေရလက်ကောင်းတစ်ခုခုပေါ်ထွက်လာနိုင်မှုမျှော်လင့်ကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကအာဏာသိမ်းစစ်ကောင်စီအပေါ်ဖိအားတစ်စုံတစ်ရာရှိလာနိုင်ပွဲမြင်တယ်လို့သူကရှုမြင်ပါတယ်
။အခုမင်းသားပြောမှဆိုလို့ရှင်ဝဲဟုရေကိုနှစ်ပတ်သုံးပတ်ထပ်တင်းနေကြပဲ။တင်းကအမေရိကန်ကအဲ့လိုအဲ့လိုအချိန်မကြီးပြီဘူးလေ။ကစားလိုက်တယ်ပေါ့ကွာ။ဒီတိုင်းတော့မင်းကလို့ပြောရည်ရောရဲနဲ့ကြည့်လို့မရဘူး။
အမေရိကန်ရဲ့အခုလိုဖိအားပေးလှုပ်ဆောင်မှုကစစ်ကောင်စီအနေနဲ့သူတို့ကိုကြောထောက်နောက်ခံပေးကူညီနေတဲ့အမေရိကန်ရဲ့ပြိုင်ဘက်အိန္ဒိချင်းတရုတ်ရုရှားဘက်ကိုပို့ပြီးတော့မှနှီးဆက်သွားမလားဆိုတဲ့စိုးရိမ်တကြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့လေးလာသူတဦးဖြစ်တဲ့ဦးရဲထွန်းကလည်းအခုလိုသုံးသပ်လိုက်ပါတယ်
။ဟိုဦးတန်းရွှေလက်ထက်တုန်းကအတိုက်ရဲ့သဘောထားတွေကအဲ့လိုပြင်းထန်တဲ့ဟိုဟာတွေလှုပ်လို့ရှိရင်သူတို့ကတစ်ဖက်ကိုပိုကတ်သွားတာမျိုးအဲဆက်ကျင်ဘက်ပို့ဖြစ်သွားတာမျိုးဖြစ်လို့ရှိရဒီတစ်ခေါက်မှာတော့ဟိုရေးချဲ့စရာလေးတွေတော့ရှိတာပေါ့
မြမအရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်လှုပ်ရှားနေတဲ့မတ်တင်စာရှွန်းလေးကြီးကတော့အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံတွေထက်စာရင်မြန်မာဒီမိုကရေစီတိုးတက်ရေးကိုထောက်ပံ့ဆုံးနိုင်ငံတွေကတခုအနေနဲ့သူ့လောက်ရက်ကိုပြသတယ်လို့ရှုမြင်ပါတယ်။တန်တမန်ရေးအရာအောင်ပွဲတခုလို့ရှုမြင်ထားတယ်လို့ဒီလှုပ်ဆောင်ချက်တွေကပြောင်းလဲမှုအတွက်လမ်းစာတစ်ခုဖြစ်လာဖို့သူကမျှော်လင့်ပါတယ်
။ကျွန်တော်မျှော်မှန်းတဲ့မျှော်လင့်ထားတဲ့အတိုင်းမဖြစ်နေသေးပေမဲ့ကျွန်တော်တဖြည်းဖြည်းနဲ့တိုက်တွန်းသွားရမှာဖြစ်တယ်။ဒီအမေရိကန်နိုင်ငံတခုကဟိုကျွန်တော်နိုင်ငံပေါ်မှာ policy အားဖြင့်မူဝါဒအားဖြင့်အပြောင်းလဲဖြစ်ပြီဆိုရင်ကျန်းမာနိုင်ငံတွေအပြောင်းလဲလာဖို့ဆိုတော့တိတ်မခက်ခဲတော့ဘူးပေါ့နော်ဆိုတော့စိတ်ကိုအရေးကြီးပါတယ်ဆိုတော့ထျောက်တဲ့လုပ်ငန်းစဉ်တွေနောက်ပိုင်းမှာတရေဝင်တက်ရောက်မှုတွေရှိလာဖို့ဆိုရင်ကျမတို့ပြည်သူတွေကလည်းစစ်စစ်မပြတ်အမေရိကန်နိုင်ငံကကျမတို့ပြည်သူတွေလိုလားတဲ့အတိုင်းဒီဇိုင်းမမက်လုပ်နေရလားဆိုတာကိုအငြင်းနဲ့လေ့လာဆောင်ကြည့်ဖို့လိုတယ်ဥပမာပြောရရင် MOG ကို sanction လုပ်ဖို့အမေရိကန်ကိုတိုက်တွန်းနေရကျမတို့ပြည်သူတွေပါဝင်ကြဖို့လိုပါတယ်
ဒီကနေ့ဆက်ပြီးတော့ကျင်းပနေတဲ့အမေရိကန်အာဆီယံအစည်းအဝေးမှာတော့မြန်မာအရေးအပြင်အင်ဒိုပစိဖိတ်ဒေသအတွင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ထိန်းကြီးဖို့စ조사နေတဲ့အမေရိကန်အစိုးရအနေနဲ့လူခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ရှင်။